တင်ကားတွေအမြောက်တွေစစ်ကားတွေပါတဲ့အောင်စီရစစ်ကြောင်းကြီးဟာလေရင်တွေခြံရံပြီးရန်သူတွေကိုတိုက်ဖို့ခြိတက်လာပါပြီ။အာနာသိမ့်ပြီးကဲကရန်သူတွေဝိုင်းနေတဲ့ခေါင်းဆောင်ကြီးလက်ထက်မှာဗမာတပ်မတော်ကြီးဟာအပြေးတလိုက်နဲ့တော့မဟုတ်ပါဘူး။စစ်စင်ရေးတွေအများကြီးလှုပ်ပြီးတော့ရန်သူနယ်မြေတွေကိုထိုးဖောက်တိုက်ခိုက်နေတာပါ။ချင်းတောင်မှာထကြွနေပြီးဟဲ့ဆိုရင်ကားတန်းကြီးတွေရင်တန်းကြီးတွေနဲ့စစ်တီဘိုပါတွေအပြည့်နဲ့ချင်းတောင်ကိုဖြိုမဲဆိုပြီးတော့တက်သွားလိုက်ကြတာဟိုရောက်တော့တင့်ကားတွေစစ်ကားတွေလက်ဆောင်ပေးထားခဲ့ကြတာပါချင်းတောင်ကိုတော့လက်ဆောင်နေပေးပြီးကရင်ဒီကိုခြေပစ်မဲဆိုပြီးတော့ကားကြီးတွေနဲ့တက်သွားကြတာမှလဲပိုလိုပက်လက်တွေလမ်းပြီးတော့ကြံတဲ့ကားတွေကိုလက်ဆောင်အဖြစ်နဲ့အများကြီးပေးထားခဲ့ပါသေးတယ်ကားတွေကြောင့်ငါတို့မနိုင်တာလူသေးကြီးပဲသွားကြမယ်ကွာဆိုပြီးတော့ဘလူးစစ်ကြောင်းဆိုပြီးထိုးလိုက်ကြတာမှလဲတရားမှပြန်မလာနိုင်တော့ပါဘူးလက်နက်တွေကတော့အလှပါကရင်ဒီကိုခဏထားမြောက်ပိုင်းမှာငါတို့သွားတိုက်ကြမယ်ဆိုပြီးတော့တက်သွားကြတာမှလဲတင်ကားတွေမဟုတ်တော့ပါဘူးစက္ကန်းနေဒုံပြန်နေအမြောက်တွေလက်နက်တွေကြီးတွေအများကြီးအလှကြီးပေးတဲ့အလှရှင်ကြီးအဖြစ်မှတ်တမ်းတင်ခံရတာပါထဲခနဲ့ဆိုဓာကြီးဆွဲပြီးတော့ထွက်သွားလိုက်အလှကြီးပေးပြီးနှစ်ဖူးကြီးကွဲပြီးတော့ပြန်လာလိုက်ဖြစ်နေတဲ့ဗမာတပ်မတော်ကြီးဟာစစ်စင်ရေးမလုပ်တော့ဘူးဆိုပြီးတော့ခံစစ်ဗျူဟာနဲ့ခံတပ်တွေနဲ့မြို့တွေပဲဆက်လူနေတာကြားပါပြီဒီလိုနဲ့မြဝတီကိုတော်လိုင်းအင်အားစုတွေတင်လိုက်တဲ့အခါမှာတော့စစ်ကောင်စီဟာအရင်လိုမဟုတ်တော့ပါဘူးရရရာအားကိုနဲ့မတိုက်တော့ပါဘူးဂါထာအားကိုနဲ့လည်းမတိုက်တော့ပါဘူးဒါဆိုရင်ငါတို့ဘာအားကိုပြီးတိုက်ကြမလဲဆိုစဉ်းစားကြတော့စစ်ရေးပြခွင့်ရှိမှရှိတယ်ရှေးဗမာဘီရင်ကြီးတွေကိုကြည့်ပြီးတော့ဒီဘီရင်ကြီးတွေကငါတို့ကိုစောင့်ရှောက်ပြီးကူတိုက်ပေးမှာပဲဆိုပြီးတော့သူတို့ရဲ့စစ်စင်ရေးကိုဘီရင်ကြီးတွေနာမည်ပေးဖို့လုပ်ပါတော့တယ်အငယ်ဆုံးဘီရင်ကစကြမယ်ဟဲ့ဆိုပြီးတော့အောင်စေရစစ်စင်ရေးဆိုပြီးတော့စစ်စင်ရေးကိုနာမည်တတ်မှတ်လိုက်ကြပါတော့တယ်ဥအောင်စေရဆိုတာအလောင်းဖျားလို့သိကြတဲ့တတရမြန်မာနိုင်ငံကိုထူထောင်တဲ့ဘီရင်ကြီးပါသူလက်ထက်တုန်းကရဲစွမ်းတပ်တည်တွေအပြည့်နဲ့ဝရင်းတုပ်ကိုကိုင်းပြီးတော့ထိုင်းထိတပ်သိမ်းခဲ့တဲ့ဘီရင်ကြီးပေါ့ဗျာသူလက်ထက်မှာထိုင်းကိုရခဲ့သလားဆိုတော့မရခဲ့ပါဘူးဝရင်းတုပ်သာပါဝတဲ့ခြံအောင်ပါမသွားလို့ငှက်ဖျားဖြစ်ငှက်ဖျားဖြစ်လို့ဆိုအိမ်လှဲ့ပြန်အိမ်ရောက်ခဲ့သလားဆိုတော့အိမ်မရောက်ခင်လမ်းမှာနှက်ရွာဆန်သွားတဲ့ဘီရင်ကြီးပါဘာပဲဖြစ်ဖြစ်ဒီဘီရင်ကြီးနာမည်ကိုကြားရင်ထိုင်းကအစအာဆီယံအဆုံးအားလုံးဖိမ့်ဖိမ့်တုံအောင်ကြောက်ကြတာဆိုပြီးတော့ကျောင်းနေမှာလဲစစ်သွေးစစ်မှန်နေတက်ကြွလာအောင်သင်အယုတ်ကြီးသုံးပါးမှာထဲ့ထုထားတဲ့တပ်မတော်ဂုံဆောင်ဗမာဘီရင်ကြီးလို့ပြောရပါလိမ့်မယ်ဒီတခါတော့ရန်သူတွေဖိမ့်ဖိမ့်တုံွားအောင်ဒီစစ်ဘီရင်ကြီးလိုတိုက်ကြမယ်ဟဲ့မြဝတီမပြောနဲ့ဘန်ကောက်ကို၃ရက်နဲ့အပီးသိမ့်မယ်ဆိုပြီးတော့ရဲစိတ်ရဲမှန်အပြည့်နဲ့စစ်စင်ရေးကိုဘီရင်ကြီးနာမည်ပေးရွှေဘိုမှာအောင်မြေသွားနင်းတော့တန်ဆူပြီးဖနက်ပြောက်တာကစစ်စင်ရေးစတာပါပဲမင်းတို့တွေစီစီညံ့ညက်ကြေးပြီးသားမှတ်ငါတို့အဖကအရင်လိုမပြော့တော့ဘူးကွာဆိုပြီးတော့အဖတွေစစ်စင်ရေးအစည်းအဝေးထိုင်ပြန်တော့အစည်းအဝေးခန်းနဲ့ဘုံသီးကြပြီးတော့စစ်သူကြီးဆေးရုံရောက်တော်တာပါပဲစစ်သူကြီးမရှိလဲကိစ္စမရှိဘူးကားတိုင်းမှာအင်ဂျင်ပါတယ်ဆိုပြီးတော့မြမပြီသားဟဲ့မြမပြီသားတခင်မျိုးဟဲ့ဒုဗမာဆိုပြီးတော့ဇာတိသွေးဇာတိမန်တွေအပြည့်နဲ့တင်ကားကြီးတွေအမြောက်ကြီးတွေနဲ့ခြိတက်လာလိုက်ကြတာတက်ထောက်ခံတဲ့လူတွေကလည်းနှစ်ရက်အတွင်းရောက်မယ်၃ရက်အတွင်းပြန်သိမ်းပြီဆိုပြီးတော့အားတွေပေးကြတိန်းထားတဲ့မြို့မှာထွက်ပြေးနေကြတဲ့စစ်သားတွေကိုလည်းမင်းတို့တွေလက်နက်မချနဲ့အောင်စေရတွေချက်ချင်းရောက်လာတော့မယ် fighting ဆိုခံချဖို့မှားထားဟိုကလူတွေကလည်းမပြေဘူးမပြေဘူးလို့អော်ပြီးတော့ခံစစ်ပြင်းတစ်ဖက်နိုင်ငံကသတင်းတောက်တွေတစ်ဖက်စစ်သားတွေကလည်းနေဆက်မှာစောင့်ကြည့်နေကြဗမာတပ်တီကိုကဘာကတိစေမီဆိုပြီးတော့အားတွေတက်ကြနဲ့ခြိတက်လာတဲ့စစ်ကြောင်းကြီးဟာလမ်းတစ်ဝက်တောင်မရောက်သေးပါဘူးထုံးစံအတိုင်းပါလာတဲ့တင့်ကားတွေတနက်တွေပါသွားပါရောဗျာအဟုတ်ကြီးထင်းပြီးတော့စောင့်နေတဲ့တက်လဲပြုတ်လုံးလို့လုံပါပါလာလိုက်တာကံကောင်းတာကတော်လှန်ရေးသမားတွေကြားဖြန့်ခိုင်းနဲ့တွေ့ပြီးတော့အလိန်ခံရလို့တက်တာသွားတာပါကြားဖြန့်ခိုင်းကတော်လှန်ရေးသမားတွေကိုမင်းတို့ဘက်မှာငါတို့ရှိမယ်ပြန်တော့ဆိုပြီးတော့လိန်လွတ်လိုက်လို့ပြန်သွားကြပါပြီကောင်းဆောင်ကြီးကတော့သူ့ရဲ့အရာရှိအရာခံစစ်သည်စစ်သားတွေကိုအားပေးရှာပါတယ်ဒီစစ်စင်ရေးမအောင်မြင်လဲဘာမှမပူနဲ့တဲ့နောက်ထပ်စစ်စင်ရေးတွေလုပ်ဖို့ဘရင်အောင်နဲ့အနော်ယထာဘင်းကြီးနှစ်ပါးတောင်ကြံသေးတယ်တဲ့နေပြည်တော်ပြင်ဦးလင်နဲ့နယ်စပ်နေရာတွေမှာရှိကြတဲ့ဘင်းကြီးသုံးပါအယုတ်ကြီးတွေကတော့တယောက်နဲ့တယောက်ဖက်ငိုနေကြပါပြီမျက်နာဘူးလို့ဆိုမျက်နာကိုပစိုးနဲ့အုပ်ငိုနေတဲ့ဦးအောင်ဇေယျကငိုတန်နဲ့ပြောတယ်ငါတို့တွေနာမည်ပြတ်တာလူရုပ်လေးတကောင်ကြောင်းတဲ့လူရုပ်လေးလို့ပြောရတဲ့အကြောင်းရင်းကတပ်မတော်ချစ်သူတွေစုပေါင်းပြီးတော့နောင်တစ်ချိန်မှာဇာတိမန်အပြည့်နဲ့ခေါင်းဆောင်ကြီးနာမည်ကိုစစ်စင်ရေးနာမည်ပေးလို့ရအောင်ဆိုပြီးတော့ခေါင်းဆောင်ကြီးရဲ့ရုပ်ထုကိုနေပြည်တော်မှာထောင်တော့မလို့ပါတယ်ဗျာအဲ့ဒီရုပ်ထုရဲ့အောက်မှာရေးထိုးထားမှာကတော့တိုက်တိုင်းရှုံအလှဒါရကကြီးတဲ့